American ပြည်တော်စုမှာအစိုးရလုပ်ငန်းတွေတစိတ်တပိုင်းရပ်ဆိုင်ထားတာ16ရက်ကြာလာခဲ့ပြီးတဲ့နောက်ကြံတပရင်းတွေမှာတော့ပြန်လည်လုပ်ကန်ခွင့်ရပြီဖြစ်ပါတယ်။ American အစိုးရအကြွေးမပေးနိုင်ပဲဖြစ်သွားမှာကိုရှောင်ထဲဖို့အတွက်အပေးယူလုပ်ထားတဲ့ဆုံးဖြတ်ချက်ကိုနောက်ဆုံးချိန်မှကပ်ပြီးလွှတ်တော်ကအတည်ပြုပေးလိုက်တာမို့အခုလိုအစိုးရလုပ်ငန်းတွေပြန်ပြီးလဲပတ်နိုင်တာပါ။သမ္မတဘရက်အိုဘားမားကဒီဆုံးဖြတ်ချက်ကိုဥပဒေဖြစ်တဲ့ချက်ချင်းလက်မှတ်ရေးထိုးပေးခဲ့တာဖြစ်ပါတယ်။ဒီဥပဒေသဘောတူညီချက်အရအစိုးရလုပ်ငန်းတွေ2014ခုဇန်နဝါရီလ15ရက်နေ့ထိဆက်လက်လည်ပတ်နိုင်မှာဖြစ်တယ်လို့ရှင်းနေ February 9ရက်နေ့လောက်ထိအစိုးရအကြွေးမပေးနိုင်တဲ့အနေအထားရောက်မသွားအောင်အစိုးရကငွေချေးယူနိုင်တဲ့ပမာဏကိုတိုးမြှင့်ပေးလိုက်တာဖြစ်ပါတယ်။ဒီတော့တွင်လွှတ်တော်အမတ်တွေအနေနဲ့စာအသုံးစီဖြတ်တောက်မှုဆန်ရညှိနှိုင်းမှုတွေကိုလှုပ်ဆောင်ကြရမှာပါအစိုးရဝန်ထမ်းတွေဟာကြာသပတေးနေ့မနက်ကစပြီးအလုပ်ပြန်ဆင်းနိုင်ပြီဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားရင်းပြန်ပါဝင် Smithsonian ပြတိုက်တွေကိုကြာသပတေးနေ့မှာပြန်ပြီးဖွင့်နေမှာဖြစ်တယ်လို့တရိတ်ဆိုင်ရာဥယျာဉ်ကိုတော့တောက်ကြံနေ့မှာပြန်ပြီးဖွင့်တော့မှာပါအခုလိုအမေရိကန်အစိုးရအကြွေးမပေးနိုင်တဲ့အဖြစ်နဲ့ရင်ဆိုင်ရမယ့်ကိစ္စရှောင်လှဲ့နိုင်အောင်အကြွေးယူခွင့်ပမာဏတိုးမြှင့်ပေးလိုက်တာကိုတရုတ်အစိုးရကကြိုဆိုလိုက်ပါတယ်ဒီလိုသဘောတူညီမှုရခဲ့တာဟာအမေရိကန်အကျိုးစီးပွားရေးအတွက်သာမကဘဲကမ္ဘာစီးပွားရေးတည်ငြိမ်မှုနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပါအထောက်အကူဖြစ်စေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာပြင်းနေမှာပြောကြားလိုက်ပါတယ်